မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာပိုင်တွေကရပ်ဖက်အဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုဝင်ရောက်ဖမ်းဆီးတာတွေပစ္စည်းတွေသိမ်းယူတာတွေလှုပ်ဆောင်နေတာပါလက်ရှိအာဏာသိမ်းပြီးနောက်ပိုင်းရပ်ဖက်အဖွဲ့အစည်းတွေကိုအာဏာပိုင်တွေဘက်ကအထူးကထားလှုပ်တာတွေရှိတယ်လို့အလုသမာအရေးကူညီနေတဲ့အနာကအလင်းတန်းဆုံမအဖွဲ့ရဲ့ဒါရိုက်တာမတက်တက်အောင်ကပြောပါတယ
်ဟုတ်ကျမတို့ဆိုရင်အခုဒါဆိုရင်အရက်ဖက်အဖွဲ့ကြီးပေါ့နော်ကျမတို့ဆိုအရက်ဖက်အဖွဲ့ကြီးတွေကျမတို့ဆိုရင်အလုသမာရေးကိုကူညီဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့ကြီးဖြစ်တယ်ဒီအရက်ဖက်အဖွဲ့ကြီးကိုဆိုလို့ရှိရင်လည်းပဲကျမတို့နေစာတူပါပေါ့နော်ဒီသတင်းကနေကြေညာနေတယ်တရားမဝင်အသိအဖြစ်ပေါ့နော်အာကြေညာနေရတယ်ကိုကျမတို့ရွေးချယ်နေရတယ်ဒါမျိုးတွေကိုလည်းပဲကျမတို့အလုသမာရေးအကူကြီးရဲ့အရက်ဖက်အဖွဲ့ကြီးတွေမဟုတ်တော့ဘဲနဲ့တခြားသောအရက်ဖက်အဖွဲ့ကြီးတွေဒါဒီရက်ပိုင်းတွင်းမှာဆိုလို့ရှိရင်မနေ့ကဖြစ်မှဖြစ်နေတော့ကျမတို့သတင်းမီဒီယာတွေကိုလည်းပဲပိတ်သိမ်းတဲ့အခြေအနေတွေအဲဒါတွေကိုလည်းကျမတို့ရင်ဆိုင်နေကြရတယ်။အစီအစဲကျမတို့သိမ်းတည်တာကတော့အရက်ဖက်အဖွဲ့ကြီးအပေါ်မှာလည်းပဲအာဏာရှင်ကနေပြီးတော့ချိန်ချောက်ပြီးတော့ဖြိုခွဲမှုတွေကိုလည်းလုပ်နေတာတွေတွေ့ရတယ်။အဲ့ဒီအတွက်အရက်ဖက်အဖွဲ့ကြီးတွေရော NGO တွေရော NGO တွေရောကိုသိနေတာဘာကြောင့်ဓာရီကိုဓာတ်တိုင်ကိုဖြိုနေလဲဆိုလို့ရှိရင်ဒီမိုကရေစီအားကောင်းမှုကကျမတို့ရက်ဖက်အဖွဲ့ကြီးရဲ့အခြေခံအုတ်မြစ်တွေဖြစ်တာတယ်ဒီဓာရီကိုသူတို့တွေအားမကောင်းအောင်လို့ပေါ့နော်ဒါဖြိုခွင်းလာပြီးအာဏာရှင်တွေရဲ့အကျင့်စေရိုက်လက္ခဏာတစ်ခုဖြစ်တယ်လို့ပဲကျမအနေနဲ့ယူနေမှာ
ဒီပတ်ထဲမှာပဲရန်ကုန်မြို့ကစုအသက်မွေးဝမ်းကြောင်းသိပ်ပံကိုအာဏာပိုင်တွေကဝင်ရောက်ဖမ်းဆီးခဲ့တာပါဖမ်းဆီးခံရသူ9ဦးတည်းမနေရှိခဲ့ပြီးကျောင်းတာဝန်ခံဦးစောမြလင်းကတော့ဖမ်းဆီးခံထားရစင်မှာပဲတေဆုံးသွားခဲ့ပါတယ်ပြည်သူတွေကိုကူညီပေးနေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုဖမ်းဆီးတာတွေပစ္စည်းတွေသိမ်းယူတာတွေဟာပြည်သူတွေဘာမှမလုပ်နိုင်အောင်လုပ်နေတာဖြစ်တယ်လို့လည်းစုအသက်မွေးဝမ်းကြောင်းသိပ်ပံတာဝန်ရှိသူတဦးကပြောပါတယ
်အဓိကကပြည်သူထောက်ပံ့ပေးနေတဲ့စပိုးရင်းလုပ်ပေးနေတဲ့ဟာတွေကိုသူတို့ကသူဖြက်စီးပြီလားပေါ့အဖွဲ့အစည်းတွေကိုသူတို့ဖြိုခွဲလိုက်ခြင်းအပြင်ပြည်သူကိုဒီအဖွဲ့အစည်းတွေကပြန်ပြီးစပိုးရင်းမလုပ်နိုင်လို့ရှိရင်ပြည်သူတွေအခုချိန်မှာကျွန်တော်တို့ကပြည်သူတွေကအလုပ်တွေမရှိ၊ခိုင်းတယ်မရှိတောင်းနေရကြတဲ့နေအော်နေရတဲ့နေရအနေအထားမျိုးရအောင်တို့ကလှုပ်လိုက်တဲ့ပုံစံမျိုးပဲတို့တို့တောက်ပတ်ကွင်ကြီးမှုမပေးနိုင်ဘူးဆိုလို့ရှိရင်ပြည်သူတွေလည်းဘာမှလုပ်လို့မရဘူးဆိုတဲ့ပုံစံမျိုးကိုတို့ကချိုးနေ
တာ။ဒါပြင်တခြားအဖွဲ့အစည်းတွေဖြစ်တဲ့ Token Chief Foundation, Citizen မျိုးဆက်ငင်းချင်းရင်နဲ့ပွင့်လင်းလူအဖွဲ့အစည်းဥကျော်သူရန်ကုန်နိုင်ကွင်ကြီးမှုအသင်းအပါအဝင်ပေါကရိကမီဒီယာတွေကိုလည်းအာဏာပိုင်ကဝင်ရောက်ဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်။လက်ရှိအနေအထားအရအရဖက်အဖွဲ့အစည်းတွေကိုပြစ်မှတ်ထားဖမ်းဆီးတာတွေရှိနေပေမဲ့လည်းလောက်သမားတွေအရေးကူညီဆောင်ရွက်ပေးနေသူတွေကတော့အာဏာရှင်စန့်ကျင်မှုတွေကိုဆက်လက်လှုပ်ဆောင်သားမှာဖြစ်တယ်လို့အနာဂတ်အလင်းနာဆောင်မအဖွဲ့ရဒါရိုက်တာမတ်တက်တက်အောင်ကပြောပါတယ
်အာဏာသိမ်းပြီးတော့6ရက်မြောက်နေ့မှာပေါ့နော်ကျမတို့6ရက်မြောက်နေ့မှာပထမအဦးဆုံးကျမတို့အလုပ်သမားတွေကနေပြီးတော့စပြီးတော့ပေါ့နော်ဒီအာဏာသိမ်းစစ်အာဏာရှင်ကိုကျမတို့စတင်ပြီးတော့တော်လှန်ခဲ့တဲ့အဖွဲ့ကြီးတွေဖြစ်ပါတယ်အဲ့ဒီအတွက်ကျမတို့စစ်အာဏာရှင်ကိုကျမတို့ပေါ့နော်အမြင့်ဆုံးနိုင်ဖို့အတွက်ကိုကျမတို့အလုပ်သမားတို့တွေကနေပြီးတော့ကျမတို့တိုက်ပွဲဝင်သွားဖို့လည်းဆက်လက်ပြီးတော့ပြင်ဆင်နေပါတယ်ဖြစ
်ဒီကနေ့အထိမြန်မာနိုင်ငံမှာအာဏာရှင်ဆန့်ကျင်သူတွေကိုအင်အားသုံးဖြိုခွင်းတာဖမ်းဆီးတာပြစ်ခတ်တာတွေရှိနေသလိုတစ်ဖက်မှာလည်းမီဒီယာတွေအပါအဝင်အရဖက်အဖွဲ့အစည်းတွေကိုလည်းဝင်ရောက်ရှာဖွေဖမ်းဆီးတာတွေရှိနေတာကြောင့်အရဖက်အဖွဲ့အစည်းတွေအကြားစိုးရိမ်မှုတွေရှိနေကြတာလည်းဖြစ်ပါတယ်ခင်ဗျ